ဖန်ဆစ်ခနာရဲဦးစီသူအောင်မြင့်ကသူ့အပေါ်ဆွဲဆိုထားတဲ့အမှုမှာသူ့ဖက်ကတက်တည်လိုက်ပေးဖို့ကြံကြားရေးဝန်ကြီးဌာနကိုတင်ပြထားပါတယ်။ဥပဒေနဲ့အညီတရားဝင်သတင်းလုံကလုတ်ကိုင်းနေသူသူဦးဆိုတာကိုဖော်ပြဖို့အတွက်အခုလိုတင်ပြတာလို့ရှေ့နေတွေကပြောပါတယ်။ဖန်ဆစ်တရားဆွဲဆိုခံရတဲ့သတင်းသမားတွေရဲ့နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုရဲမုံကဆက်ပြီးတော့တင်ပြထားပါတယ်ရှင်။
VOA အပါအဝင်သတင်းဌာနအချို့မှာစောင်းပါရေးသားသူသတင်းသမားဦးစီသူအောင်မြင့်ကိုရန်ကုန်အရှေ့ပိုင်းခရိုင်တရားရုံးကနိုင်ငံတော်အကြီးအကျယ်ပြည့်အောင်ပြုလုပ်မှုရသက်သက်ကြီးဥပဒေပုံမှန်124ကကြီးနဲ့ဆွဲချက်တင်ထားသလိုပဇွန်တော်မြို့နယ်တရားရုံးနဲ့ဗဟန်းမြို့နယ်တရားရုံးတို့ကလည်းတတ်မတော်ပြုကွဲအောင်လှုံ့ဆော်မှုပုံမှန် 905 နဲ့ဆွဲချက်တင်ထားပါတယ်။မေလ25ရက်အရှေ့ပိုင်းခရိုင်တရားရုံးကဆွဲဆိုတဲ့ရသက်သက်ကြီးဥပဒေပုံမှန်124ကကြီးအမှုအတွက်တရားခံတက်တဲ့တချို့စစ်ဆေးနေမြန်ခဲ့တယ်လို့သိရပါတယ်။ဒီအမှုအတွက်တက်တဲ့လိုက်ပေးဖို့ဦးစီသူအောင်မြင့်ဘက်ကပြန်ကြားရေးဝန်ကြီးဌာနဘက်ကိုတင်ပြထားတယ်လို့သူရှိနေထံကသိရပါတယ်
။ "तू อ่ะဒီ तू ကဟိုပြောချင်တာတော့ तू อ่ะဒီစားနေစင်းကျင်းဝင်တဲ့အညီသူကြီးတယ်ဆိုတဲ့ဟာပေါ့နော်။အဲအဲ့ဒါရယ်။နောက်တစ်ခုကကြတော့ဒီဒီကုလိုရီကဒီမြန်မာပြည်မှာဆိုရင်ဒါရုံးကခွင့်ဖွင့်လက်ခွင့်ပြုထားတယ်ဆိုတဲ့ဟာအမတို့အဲ့မှာတက်တဲ့ကြတာတက်ဖို့ရှိတာပေါ့နော်။အဲ့နှစ်ချက်ပေါ့အဲ့နှစ်ချက်အတွက်ကို तू ကအဲ့ဒီလူတွေသူထည့်တာပေါ့နော်။ဘယ်လိုပြောရမလဲသူတို့လာမလာတော့မသိဘူးပေါ့နော်ဒါကအရက်တက်တည်တယ်အမတို့ပြီးသွားတဲ့ခါကြတော့မှပဲအဲသူတို့ခေါ်မယ်ပေါ့နော်ဆိုပြီးတော့အမတို့ပြင်ထားတာပေါ့လေစူတင်ပြင်ထားတာပေါ့အမှုအမှုချိန်ကတော့ဒီတိုင်းပဲဟိုနေစီစီဘယ်လိုပြောရမလဲကိုယ့်ဘက်ကဒီတူအားတွေပဲစစ်နေနေတဲ့အဆင့်ဆိုတော့လေဒါမှတော့ဟိုထူးထူးတော့မရှိဘူးအရင်ဟိုဟာအတေလိုဘတ် site ကကြတော့သူကပြီးသွားပြီဆိုတော့လေသူတို့ဘက်ကတော့အဓိကအဲဒီသုံးမှုလုံးမှာဆွဆွဲထားတာပေါ့အဓိကတော့ဆရာကြီးကြီးတဲ့စာသားတွေပေါ်မှာပေါ့နော်ဒီဆောင်းမတွေပေါ်မှာပဲမြူတူတော့သူကဆွဆွဲထားတာဆိုတော့လေ
VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထုံးကတော့ VOA အတွက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်းမတွေဟာအချက်အလက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်းပါရေးသားပေးပို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါဗျ။2021ဩဂုတ်လ15ရက်နေ့ကဦးစီသူအောင်မြင့်ကိုဖမ်းဆီးစဉ်မှာ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ထက်ခန်ကိုလည်းအတူဖမ်းဆီးခဲ့တာပါ။မတ်ထက်ထက်ခန်ကလည်းအခုလက်ရှိအင်းစိန်အကျဉ်းဆောင်အတွင်းဖမ်းဆီးထိန်းသိမ်းခံနေရပါဗျ။မတ်ထက်ထက်ခန်ကိုတော့မင်္ဂလာတောင်ညွန့်မြို့နယ်ကပုံမှန် 905 ကကြီးနဲ့ဗဟန်းမြို့နယ်ကပုံမှန်ဆက်ခွန်မြင်းဆောင်တစ်တုံးနဲ့တရားစွဲဆိုထားပါဗျ။ဒီအမှုအခြေအနေနဲ့ပတ်သက်လို့သူမရှိနေကအခုလိုပြောပြပါဗျ။
သူက905နဲ့ဆွဲထားတယ်။အခုကစက်ခွန်တင်နဲ့ဆွဲထားတယ်ပေါ့နော်။905နဲ့ဆွဲထားတဲ့အခါမှာလေအဲ့ဒါပတ်သက်ပြီးသူအထောက်အပြနိုင်နေတာမရှိဘူး။စက်ခွန်တင်မှာကြတဲ့နော်လေမတရားအသိနဲ့ချိန်ဆက်ပါရဲ့လို့ပြောအောင်လေ။ချိန်ချအောင်မပြတ်နိုင်တဲ့အပြင်ပေါ့။သူကသတင်းနောက်ဖြစ်တဲ့အပေါ်မှာလေဟိုတခါလို့သတင်းယူခဲ့တယ်ဆိုလို့ရှိရင်တော့ဥပဒေနဲ့အညီသတင်းယူခဲ့တယ်ဆိုတဲ့ပုံစံမျိုးကသုံးသပ်လို့ရနေတာနိ။သူကတရားစွဲအဖွဲ့စီကဒီပုံမှန်နဲ့ဆွဲလိုက်တဲ့အပေါ်မှာဥပဒေနဲ့အညီလုပ်တယ်ဆိုတဲ့ပုံစံမျိုးနဲ့သူကဒီလိုပြောမှဆိုရင်တရားခွန်မှာအမှုတင်စစ်ဆေးရပေါ့အမှုတွေမှာစစ်ဆေးပေါ်ပေါက်ချက်ရပေါ်လွင်မှုမရှိဆိုတဲ့ဟာကျမတို့မေးခွန်းထုတ်နိုင်ပြီးတော့ထင်ရှားအောင်တော့ပြသနိုင်တဲ့အခွင့်အရေးတော့ကျမတို့ရဲ့တရားခံစိုက်ဘက်ကရတယ်ဒါပေမဲ့ဒီပုံမှာအမေကဘယ်နဲ့နှိမ့်ချလိုတာဟာတုံ့ပြန်ပြီးတာဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့အမှုကအချိန်ရင်ကောင်းလဲထောင်ကြမှာပဲ
စစ်တပ်ကအာဏာသိမ်းပြီးနောက်အဖမ်းဆီးခံရသူတွေထဲမှာသတင်းသမားတွေလည်းပါဝင်ခဲ့ရမှာအခုချိန်ထိဆိုရင်တရင်သမား80ဝန်းကျင်ဖန်စီတရားစွဲဆိုခံနေရစေပါသူတို့ကိုနှစ်ရှည်ထောင်ချနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုထားတယ်လို့ရှင်းနေတွေကပြောပါတယ်မကြသေးခင်ကပဲမြဝတီမြို့မှာဖန်စီခံခဲ့ရတဲ့မဲခေါင်တရင်ဌာနအလွတ်တန်းတရင်တော့မောင်မောင်မျိုးကိုလည်းနှစ်ရှည်ထောင်ချနိုင်တဲ့အကြမ်းဖက်တိုက်ဖျက်ရေးဥပဒေ52ကကြီးနဲ့စစ်ကောင်စီဘက်ကတရားစွဲဖို့ပြင်ဆင်နေတယ်လို့အဲ့ဒီတရင်ဌာနရဲ့အဒီတာကိုညံလင်းထက်က VOA ကိုပြောပါတယ်
စတေးနီယာဖတ်တယ်ပေါ့နော်စတေးယနီကြတော့ကျောင်းတက်ချက်ယူပြီး50နှစ်ကကြီးနဲ့သူ့အမှုဖွင့်တယ်ဒီရဲ့အပတ်တနင်္လာနေ့အင်္ဂါပေါ့နော်16ရက်နဲ့18ရက်နေ့မှာသူ့အမျိုးသမီးနဲ့သူ့မိနဲ့တွေ့တွေ့လို့ရတယ်ဖန်တော်မှာဟုတ်ပြီးတော့အဲ18ရက်နေ့မှာပဲသူ့ဖန်အချုပ်ကနေပြီးတော့ထောင်လေးကိုရွှေ့လိုက်တယ်ပေါ့နော်မောင်မျိုးတွေ့ရတော့ကျမကြီးလည်းကောင်းတယ်ပေါ့နော်ကောင်းကောင်းမွန်မွန်ပဲပေါ့အဲ့လိုဒီရိုက်ခါနှစ်ခါမျိုးမတွေ့ရဘူးအဲ့လိုပြောရတဲ့မျိုးသူများဆရာရဲ့ဒီကြီးရဲ့ကနဦးကျင်းနာပေါ့နော်အမှုဖွင့်ကျင်းနာမဟုတ်ကနဦးကျင်းနာမှာတော့သူ့ဖုန်းထဲမှာသူ့ကောင်းမှာပေါ့နော်ဒီမဲခေါင်တရင်ဌာနကတရင်တချို့ရဲ့နောက်ပြီးသူနိုင်ငံရေးနဲ့ပတ်သက်တဲ့ post တွေလိုမျိုးတော်လည်းနဲ့ပတ်သက်တဲ့ post တွေ share ထားတာကိုတွေ့တော့သူဆက်စစ်တယ်ဆက်စစ်တဲ့အခါကျတော့သူကဒီတရင်ဌာနမဲခေါင်တရင်အတွက်တန်တန်လောက်နေတဲ့တရင်ရှင်းပြရင်နောက်ပြီးတော့ဟို PDF တွေနဲ့ဆက်သွယ်ပြီးတော့နေနေနာမျိုးရှိရဲ့ နိုင်ငံနဲ့ပတ်သက်ပြီးတော့မဟုတ်မမှန်ရှိတယ်ဆိုပြီးတော့ရှေ့ရသွားကနအူချိန်နာမှာတော့အလိုမျိုးရှိရတယ
်ဒီပုံမှန်အရပြစ်မှုထင်ရှားကြောင်းစီရင်ခံရရင်အနိုင်ဆုံး1,800နှစ်ချခံရနိုင်ပါတယ်အခုလိုသတင်းသမားတွေကိုဖမ်းဆီးတရားစွဲဆိုတာတွေကြောင့်သတင်းရှင်းသားမှုတွေမှာပိုပြီးအခက်အခဲဖြစ်လာရတယ်လို့ကိုညံလင်းထက်ကဆက်ပြီးပြောပါရယ
်သတင်းသမားတွေရဲ့ကြည့်အခြေအနေကိုပြောရဆိုရင်တော့အခြေအနေ3မျိုးတော့ပြောလို့ရပါဘောနော်တချို့ကတော့ဒီအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့ခိုင်းတဲ့အတိုင်းပြောတဲ့အတိုင်းပေါ့နော်သူတို့တုံ့နှုံခိုင်းတဲ့အတိုင်းရှိတဲ့သတင်းမီဒီယာတချို့နဲ့သတင်းသမားတို့ရှိရဲ့ဘောသူတို့ကတော့ပြဿနာမရှိဘူးဒါပေမဲ့ဒီတကယ်ပြင်းပြင်းမှာဖြစ်ပျက်နေတဲ့အခြေအနေကိုနောက်ပြီးတော့ဒီသူရဲ့သဘောထားကိုထင်ဟပ်အောင်ပေါ့နော်သူရေးတဲ့လူအဲ့လိုအဲ့ဒီအမှန်အဲ့ဒါရေးတဲ့သမားရဲ့တော့ကတော့ဒီအချိန်မှာသူတင်တော့မသိတာနဲ့ဒီစစ်တပ်ကဖမ်းမှာပဲဖမ်းပြီးနေရင်လို့သူတို့ငားငါအကကြီးနဲ့မဟုတ်တော့ဘူးပေါ့နော်ဒီအကြမ်းဖမ်းမှုတိုက်တဲ့ယူရင်းငါးစနစ်ကကြီးကိုသူတို့ကပြင်းထန်တဲ့ပုံမှန်နဲ့တရားစွဲရမျိုးလည်းတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ဒီသတင်းသမားကတော့သတင်းရယူတဲ့နေရာမှာPDF နဲ့လည်းဆက်သွယ်ရမှာပဲ NUGC ရ PH နဲ့လည်းဆက်သွယ်ရမှာပဲရှင်ရင်။အမြအောင်ဆက်သွယ်ပြီးတော့သတင်းမီဒီယာတာဖြစ်တဲ့အတွက်ဒီလိုမျိုးဆက်သွယ်ထားတာနဲ့တို့ကအကြမ်းဖက်မှုဥပဒေနဲ့မှုဖွင့်လို့ရတဲ့အခြေအနေဖြစ်နေတဲ့
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလ1ရက်နေ့ကစပြီးအခုချိန်ထိစစ်ကောင်စီကဖမ်းဆီးခဲ့တဲ့သတင်းသမားပေါင်းအယောက်200နီးပါးရှိခဲ့ပြီးတချို့တော့ပြန်ပြီးလွတ်ခဲ့ပါတယ်။ဖမ်းဆီးစဉ်သတင်းသမား3ဦးအသက်သိမ်းဆုံးခဲ့ရတယ်လို့သတင်းလွတ်လပ်ခွင့်အဖွဲ့တွေကထုတ်ပြန်ထားပါတယ်။သတင်းသမားတွေကိုအများဆုံးတရားဆွဲဆိုထားတာကတမတော်ကိုအကြီးညိုပြည့်စုံမှုဥပဒေပုံမှန်905ကကြီးနဲ့ဖြစ်ပြီးတော့ဆက်သွယ်ရေးဥမှုတွေပုံမှန်အပြင်1,800ချနိုင်တဲ့မတရားအသင်ဆက်သွယ်တဲ့ဥပဒေပုံမှန်နိုင်ငံတော်အကြီးညိုပြည့်အောင်ပြုလုပ်မှုတွေနဲ့ပါတရားဆွဲဆိုတာတွေလောက်လာခဲ့ပါတယ်ခင်ဗျာ